လွန်ခဲ့တဲ့38နှစ်ကဖြစ်ပွားခဲ့တဲ့ဥတ္တန်စာပနာအရေးခင်မှာယဟန်ရှင်လူကျောင်းသားတွေကိုအင်အားသုံးနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်အဖြစ်တာဝန်ယူခဲ့တဲ့ NLD ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကနေသူ့မှာတာဝန်ရှိတဲ့အကြောင်းနဲ့စိတ်မကောင်းဖြစ်မိတဲ့အကြောင်းဒီကနေ့ရန်ကုန်မရန်ကုန်မြို့နယ်ပေါ့စီဒီကျောင်းတိုက်မှာပြုလုပ်တဲ့ဥတ္တန်အရေးလှုပ်ရှားမှု38နှစ်ပြည့်အခမ်းအနားမှာပြောဆိုသွားခဲ့ပါတယ်။အပြည့်အစုံကိုတော့ရန်ကုန်ကနေကိုသိန်းထိုက်ဦးကသတင်းပေးပို့ခဲ့ပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာ။ပွင့်လင်းမှုတစုံတရာရှိလာတဲ့နိုင်ငံရေးအခြေအနေခင်းချင်းတွေကြားမှာပဲအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီနဲ့စစ်ဆိုးရတွေလက်ထက်နှိမ်နှင်းဖြိုခွဲခံရတဲ့ကျောင်းသားလှုပ်ရှားမှုတွေအတွက်အောက်မေ့ဝယ်အခမ်းအနားတွေထိမ့်မဲ့လှုပ်ရှားမှုတွေမကြာခဏဆူဆူလို့ပေါ်လာခဲ့ပါတယ်။အဲ့ဒီအထက်ကဥတ္တန်စာပနာရေးတော်ဘုံလို့သတ်မှတ်ခေါ်ခဲ့ကြတဲ့နိုင်ငံရေးလှုပ်ရှားမှုကတော့ကုလသမဂ္ဂထွေထွေတွင်းမှုချုပ်ဟောင်းဥတန်ရုပ်လောင်းမြန်မာနိုင်ငံကိုပြန်ပြီးရောက်1984ခုနှစ်ကဖြစ်ပွားခဲ့တာပါကုလသမဂ္ဂဦးဆောင်သူရှာရှာပါပါမြန်မာနိုင်ငံသားတယောက်ရဲ့ရုပ်လောင်းတိုင်းပြည်ကိုပြန်ရောက်ရဟန်းရှင်လူပြည်သူတွေတောင်းတောင်းဖျားဖျားကြိုဆိုခဲ့ကြပေမဲ့အစိုးရဘက်ကတာဝန်ရှိသူတွေကတော့ဒီလိုကြိုဖို့ပြက်ကွက်ခဲ့တဲ့အကြောင်းအခမ်းအနားမှာဗိုလ်ချုပ်ကြီးဟောင်းသူရဦးတင်ဦးကပြောဆိုသွားပါတယ
်ဆန္ဒတော်ပြည်သူများနဲ့တော့ပြည်သူလူများအားလုံးဟာကိတ်ကိတ်ကြုံစီကားပြီးတော့ဂုဏ်ပြုနေတာကိုကျွန်တော်တို့ကြားရပါတယ်။ဒါပေမဲ့လို့အစိုးရအဖွဲ့အစည်းကရှိနေတဲ့ပုံကိုတူးတောက်နေမှပွားရောက်ပြီးတော့တူတူချင်းပြုနိုင်ရဲ့မဖြစ်ခဲ့ပါဘူး။ဒီပြည့်ရတဲ့ကြောင့်လည်းပဲပြည့်တဲ့တိုင်းကသဘာဝအာဏာရှင်စနစ်ပြည့်တဲ့အတွက်ညနာတခုတည်းကိုကြည့်ပြီးအလုံးလိုရတဲ့ဆိုတဲ့ဟာကြောင့်အားလုံးပုဂ္ဂိုလ်ကြီးရဲ့မျက်နှာကိုကျွန်တော်ကြည့်ပြီးတော့ပါတတိရှိတဲ့လူတတိပြောင်းတဲ့လူမထွက်ခဲ့နိုင်ပါဘူးဟုတ်ပါတယ်နော်အဲ့ဒီတော့အဲ့ဒီလိုလူသူနေတော့မှနောက်ဒီကောင်းနေပါတယ်ပြီးတော့ဒီလူလူကပဲခန္ဓာမနာတည်းလိုပဲနောက်ပြီးတော့ဥက္ခကောင်းဆောင်တဲ့တွေ့ဆွေမျိုးသားကြီးများကလည်းပဲစူဝေးပြီးတော့စိုက်စိုက်နေနေပြောင်းလို့မယ်ဆိုတဲ့အဒါနေကြရပြီးတော့ဒီလိုနေရာတောင်းတဲ့အခါမှာလည်းပဲကျန်တော့ပြင်းရင်ကိုပဲပို့မယ်ပြီးတော့ဒီလိုပဲနေရာကိုလည်းသတ်မှတ်တာကလည်းပဲဒေါက်ကင်မင်းသားရဲ့သတ်မှတ်ထားတဲ့နေရာအခွင့်ပေးမှာသတ်မှတ်ပေးမယ်ဆိုတဲ့အမှုခံမှပြီးတော့ကြားရရပြန်တော့ဒီလူကြီးရဲ့စိတ်ထဲမှာပြင်းပြီးအောင်လို့ဖြစ်ပြီးတော့ပုံပုံလေးသူတို့ကြားလာတာဖြစ်ပါတယ်
ဗိုလ်ချုပ်ကြီးအောင်သူရဦးတင်ဦးဟာအဲ့ဒီအချိန်တုန်းကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကဖွဲ့စည်းခဲ့တဲ့အစိုးရအဖွဲ့ရဲ့ဥတ္တန်စာပနာခန္ဓာချင်းမကြီးကော်မတီအဖွဲ့ဝင်15ယောက်ထဲကတယောက်ဖြစ်ပါတယ်။သူနဲ့အတူအဖွဲ့ဝင်14ယောက်ကဥတ္တန်စာပနာကိုနိုင်ငံတော်စာပနာအဖြစ်ချင်းပါဟုသဘောတူခဲ့ကြပေမဲ့အဲ့ဒီအချိန်ဗိုလ်ချုပ်ကြီးအောင်ဦးနေဝင်းကမင်းတို့လှုပ်ရှင်လို့ငါတော့မလုပ်ဘူးဆိုတဲ့စကားကြောင့်အစီအစဉ်အထမမြောက်ခဲ့ဘူးလို့ဆိုပါတယ်။ဥဒ္ဒန်ဇာပနာဖြစ်မြော်ဤတောင်းဆိုလှုပ်ရှားမှုတွေကိုနှိမ်နှင်းခဲ့တဲ့အချိန်အဲ့ဒီအချိန်ကရဟန်းရှင်လူကျောင်းသားပြည်သူ9000လောက်ကိုအင်းစိန်ထောင်ထဲကိုဖမ်းဆီးပို့ဆောင်ခဲ့တယ်လို့ဥတင်ဦးကခံမှန်းပါတယ်
။ပေါတောင်းကိုကျွန်တော်မရှောင်ပါဘူး။ပေးတဲ့တောင်းကိုကျွန်တော်ထောက်ထားတဲ့တောင်းဖြစ်ပါတယ်။အဲ့ဒါကြောင့်မလို့ဒီကိစ္စနဲ့ပတ်သက်လို့ပရောအုပ်စုကျွန်တော်ပြောရတာကအမှန်မှဝင်နေပါတယ်ကျွန်တော်ပြောရသူဖြစ်ပါတယ်
။အခမ်းအနားမှာ84ခုနှစ်ဥဒ္ဒန်ဇာပနာရေးခင်းတုန်းကဖမ်းဆီးထိန်းသိမ်းခံခဲ့ရတဲ့ကျောင်းသားဟောင်းတချို့နဲ့တန်ခါတော်တချို့လည်းတယောက်မင်းကွန်းပြောဆိုခဲ့ပါတယ်။ဝင်ကြီးကျော်အောင်ဦးလက်ထက်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြဲတမ်းဌာနကိုယ်စားလှယ်အဖြစ်တာဝန်ယူခဲ့တဲ့ဦးတန်းဟာအေယာဝတီတိုင်းပတ္တနော်မြို့ဇာတိဖြစ်ပြီးကမ္ဘာတတိယမြောက်ကုလသမဂ္ဂအတွင်းမှုချုပ်အဖြစ်1962ခုနှစ်မှာတရားဝင်ရွေးချယ်ခံခဲ့ရပါတယ်။တက်တန်းတစ်ကြိမ်စုစုပေါင်း10နှစ်ကြာအတွင်းမှုချုပ်တာဝန်ကိုထမ်းဆောင်ခဲ့ပါတယ်။မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီကဗိုလ်ချုပ်ကြီးအောင်ဦးနေဝင်လက်ထက်ကဦးတန်းကိုမြန်မာနိုင်ငံအတွက်ထူးခြားတဲ့သမိုင်းဝင်ခေါင်းဆောင်တယောက်အဖြစ်ဂုဏ်ပြုကိုပြုတ်ကွက်ခဲ့ပေမဲ့လည်းနောက်ပိုင်းခေတ်တွေမှာတော့ဥတ္တန်နဲ့ပတ်သက်တဲ့အမတ်တရလှုပ်ရှားမှုတွေသူ့အကြောင်းစာအုပ်စာတမ်းတွေနဲ့သူ့အတွက်စာကြည့်တိုက်ထူထောင်တာမျိုးတွေပေါ်လာခဲ့ပါတယ်။မြန်မာအစိုးရသမ္မတဦးသိန်းစိန်ကြီးခဲ့တဲ့စစ်တမလာကုလသမဂ္ဂထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းမှာလည်းမြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့ဥတ္တန်ရဲ့ဆောင်ရွက်ချက်နဲ့အောင်မြင်မှုတွေကိုဖယ်တော့မှမပြောက်တော့မှမဟုတ်တဲ့အကြောင်းထည့်သွင်းပြောဆိုသွားခဲ့ပါသေးတယ်ခင်ဗျာ။